တော်ရရှိမြခင်ဗျာကယ်တင်ရှင်ယေရှုခရစ်တော်ဖျားကိုယုံကြည်ပါれဆိုတဲ့ဒီကနေ့ခရိယန်တွေဖျားရှင်ကိုဘယ်ပုံဘယ်နည်းတွေနဲ့ကိုးကွယ်နေကြပါသလဲအထက်မိုးမြင့်ကကောင်းကင်ဘုံကိုမြေကြီးပေါ်စီမရောက်ရောက်အောင်ဆွဲချနေတဲ့ပုံစံမျိုးနဲ့ဖျားရှင်ကိုကိုးကွယ်နေကြပါသလားဒါမှမဟုတ်ကမ္ဘာမြေကြီးကိုကောင်းကင်ဘုံစီအတင်းဆွဲတင်နေတဲ့ပုံစံမျိုးနဲ့ဖျားရှင်ကိုကိုးကွယ်နေကြပါသလားဒီအကြောင်းကိုဖော်ပြထားတဲ့ဖျားရှင်ရဲ့နှုတ်ကပတော်မြတ်ခရိယန်သမားကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းထဲကရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီး၁အခန်းငယ်၆ကနေအခန်းငယ်၈အထိကိုဒီကနေ့သင်သိရတော့တမန်ကျမ်းစီစဉ်မှလေ့လာမှဖြစ်ပါတယ်။သစ္စာတရားကိုမကျင့်မူစာကိုသုံးတဲ့သူတွေအကြောင်းရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီး၁အခန်းငယ်၆ကနေအခန်းငယ်၈အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုသုံးသပ်တင်ပြထားပါတယ်
။သင်သိရတော့တမန်ကျမ်းရဲ့သောတတ်ရှင်မိတ်ဆွေအပေါင်းတို့ခရစ်တော်ဖျားကြီးလူစားတိကိုခံယူခြင်းကအစဤလောက၌အမှုတော်ကိုဆောင်ခဲ့ခြင်းအသေးခံတော်မူ၍အသက်ကိုပေးခြင်းအသွေးအားဖြင့်အပြစ်တရားမှလူသားတို့ကိုရွေးချယ်ခြင်းပြန်လည်ရှင်ပြန်ထမြောက်တော်မူခြင်းနဲ့ကောင်းကင်ဘုံကိုပြန်လည်တက်ကြွတော်မူခြင်းတို့အပေါ်မှာလူသားတို့အတွက်ဝမ်းမြောက်ဖွယ်ကယ်တင်ခြင်းတရားဆိုတဲ့ဧဝံဂေလိတရားဟာဖြစ်တည်လာတယ်ဆိုတဲ့အကြောင်းတွေကိုကျွန်တော်တို့အားလုံးထပ်ပြီးတော့ပြောဖို့မလိုလောက်အောင်သိကြပြီးပြီဖြစ်မှာပါအဲ့ဒီကယ်တင်ရှင်သခင်ဟာလူစားတိကိုခံယူသောဘုရားသခင်ကိုတော်တိုင်ပဲသူဟာလူစားတိကိုခံယူတဲ့အချိန်မှာလူသားအနေနဲ့ယေရှုဆိုတဲ့အမည်ကိုယူတယ်။သို့တော်လည်းသူ့ကိုကယ်တင်ရှင်သခင်ခရစ်တော်ဆိုပြီးတော့ကျွန်တော်ယုံကြည်သူအားလုံးတို့ဟာသိကျွမ်းနားလည်ပြီးသားပါ။သူ့အကြောင်းကိုအခုကျွန်တော်လေ့လာနေရတဲ့တမန်တော်ကြီးရှင်ယောဟန်ဩဝါဒစာပထမစာဆောင်ရဲ့ဆရာတမန်တော်ရှင်ယောဟန်ဟာကိုယ်တိုင်ကြား၍ကိုယ်တိုင်မြင်၍ကိုယ်တိုင်စိတ်စိတ်ကြည့်မြော်၍ကိုယ်တိုင်သူနှင့်ကိုယ်တိုင်ထိတွေ့ခဲ့ဘူး၍ရှင်သန်လာခဲ့ရသောလူတစ်ယောက်ဖြစ်တယ်။အခုအိုမင်းမစွန့်ဖြစ်လာတဲ့အချိန်တမန်တော်ကြီးရှင်ယောဟန်အနေနဲ့သူချစ်တဲ့အေးဖက်အသင်းတော်ကအစအသင်းတော်တွေရဲ့အဲ့ဒီခေတ်ကာလအခြေအနေတွေအသီးသီးမှာဒီအသက်ရှင်သောသခင်ကိုယုံကြည်ခြင်းတရားကနေဖောက်ပြန်ပြားလျက်အခြားအခြားသောအတွေ့အခေါ်များကထိုးဖောက်ပြီးတော့မိစ္ဆာအယူအဆတွေကိုဖြစ်စေမယ့်အနောက်ရှေ့အတားအဆီးတွေပုံမကျေပြန့်လာတဲ့အလျောက်အခုလိုကျွန်တော်တို့လေ့လာနေရတဲ့ဩဝါဒစာကြီးအဖြစ်ယုံကြည်သူအသင်းတော်ကိုပြင်းထန်စွာသတိပေးနေခြင်းပဲဖြစ်တယ်ဆိုတာကိုလေမိษွေတို့အားလုံးသိကြကြရပြီပါပြီ။ဟုတ်ပါတယ်။ရှေးဦးစွာကပင်ဖြစ်၍ငါတို့သည်ကိုယ်တိုင်ကြားလျက်ကိုယ်မျက်စိနှင့်မြင်လျက်စိတ်စိတ်ကြည့်ရှု၍လက်နှင့်စမ်းသပ်ခဲ့ပြီးသောအရာသည်ဟုသောအဖက်ရှင်သောနှုတ်ကပတ်တော်နှင့်ဆိုင်သောအရာကိုသင်တို့အားပြသကြ၏။ထိုအဖက်သည်ထင်ရှားခဲ့ပြီ။ငါတို့လည်းမြင်ရကြပြီ။ခမည်းတော်နှင့်အတူရှိဘူး၍ငါတို့အားထင်ရှားခဲ့ပြီးသောထိုသာဝရအသက်ကိုငါတို့သည်သင်တို့အားသက်သေခံ၍ပြသကြ၏တဲ့။ရှင်းနေတာပါပဲမိတ်ဆွေ။ကယ်တင်ရှင်သခင်ခရစ်တော်အဖင်ဝမ်းမြောက်ဖွယ်ဧဝံဂေလိသတင်းစကားအလင်းတရားဖြစ်ပေါ်ခဲ့တယ်။အဲ့ဒီသတင်းစကားအလင်းတရားဟာသာဝရအသက်ကိုပေးစွန့်တယ်တဲ့။တခါဆက်ပြီးတော့တမန်တော်ကြီးရှင်ယောဟန်ဖော်ပြလိုက်တာကတော့ငါတို့သည်ခမည်းတော်နှင့်၎င်းသားတော်ယေရှုခရစ်နှင့်၎င်းမိသဟာယဖွဲ့ရသည်ဖြစ်၍သင်တို့သည်ငါတို့နှင့်မိသဟာယဖွဲ့စီခြင်းဟာငါတို့ကြားမြင်သောအရာကိုသင်တို့အားပြသကြ၏သင်တို့၏ဝမ်းမြောက်စရာအကြောင်းစုံလင်စီခြင်းဟာလေဤအရာများကိုငါတို့သည်ရေးလိုက်ကြ၏တဲ့မှန်ပါလေဖျားသခင်သည်အပြစ်မှောင်မိုက်ဒုစရိုက်လောကသားကျွန်တော်များလူသားအားလုံးတို့အတွက်အလင်းဖြစ်တော်မူ၏ဆိုတဲ့ခေါင်းစဉ်နဲ့ကျွန်တော်တို့ဟာလေးလာနေကြအခြင်းဖြစ်ပါလေ။တိဘုရားသခင်နှင့်၎င်းလူစားတိကိုခံယူသူသားတော်ကယ်တင်ရှင်သခင်ခရစ်တော်နှင့်၎င်းရှေးသန်ရှင်သူတမန်တော်ကြီးများတို့နှင့်၎င်းယုံကြည်သူကျွန်တော်ကျမအပေါင်းတို့ဟာမိသဟာယဖွဲ့ကြစေခြင်းတည်း။တနည်းအားဖြင့်အဖအီအိမ်တော်သားတို့သည်အဖနှင့်အတူတလုံးတဝတီတီမီစေခြင်းတည်း။နှစ်ကိုခံယူကြရဒါကိုကဝမ်းမြောက်ဖွယ်ဧဝံဂေလိသတင်းစကားအလင်းတရားဖြစ်နေတယ်။ကိုယ်သွားရလမ်းဟာအသက်လမ်းဖြစ်နေတယ်။ကိုခံယူရမှာဟာကောင်းကင်ဘုံအမွေဖြစ်နေတယ်။ဒါကြောင့်မလို့ဝမ်းမြောက်စရာအကြောင်းများလေအပြည့်အစုံရယူစည်းခြင်းပါတယ်တဲ့။မှန်ပါတယ်။ဒါကြောင့်မလို့သာလျှင်ဒီဩဝါဒစာကိုတမန်တော်ကြီးရှင်ယောဟန်ဟာသူ့ဘဝအတွေ့အကြုံများနဲ့အရင်တည်းပြီးရေးပြနေတာပဲလို့ရှင်ယောဟန်ဖွင့်ဆိုပေးခဲ့ပါတယ်။မိတ်ဆွေအပေါင်းတို့ဖျားသခင်နှင့်၎င်းကယ်တင်ရှင်သခင်ခရစ်တော်နှင့်၎င်းမိသဟာယဖွဲ့ဖို့ဆိုရဟာ ကောင်းကျင်နှင့်မြေလွှာရဲ့ဆုံစည်းရာအကြောင်းပါပဲ။အကျွင့်မဲ့စင်ကြယ်ဖန်ရှင်း၍အနန္တတကုရှင်ဖြစ်တော်မူသောအဖဖရာရဲ့အပြစ်လောင်းရိပ်အောက်ကလူသတ္တဝါတို့ရဲ့မိသဟာဖွဲ့ရတဲ့အမှုဘယ်လိုလုပ်ပြီးတော့ဖြစ်နိုင်မှာတုံး။လူသားတွေကျင့်သုံးကြတဲ့ဤတွေဟာနှမျိုးရှိနေတယ်။အမှန်တကယ်အဲ့ဒီဤလန်းတွေဟာဖြစ်နိုင်ပါမလား။မဖြစ်နိုင်ဘူး။သဲတဲ့ရည်သွန်ပဲ။အဖဖျားသခင်ကိုတော်တိုင်းချထားပေးတော်မူသောသမာတရားအတိုင်းသာလျှင်ဖြစ်ကြရလိမ့်မယ်ဆိုတဲ့ဤမှန်လက်မှန်ခံယူရန်ဖြစ်တဲ့အချက်ကိုကျွန်တော်တို့ဟာပြီးခဲ့တဲ့သင်ခန်းစာတွေမှာကလေးကသတိရနေကြရအောင်အကြိမ်ကြိမ်သတိပေးခဲ့ပြီးပြီဖြစ်ပါတယ်တင်ပြပေးခဲ့ပြီးပြီဖြစ်ပါတယ်အခုတမန်တော်ကြီးရှင်ယောဟန်ဟာလေဒါကိုပဲဥတီပြီးတော့ပဲဖော်ပြသွားမှာပါအဲ့ဒီဥတီချက်တွေတဲမှာမှခရစ်တော်၌မိသဟာယဖွဲ့ခြင်းဆိုတာရဲ့စစ်မှန်သောသဘောတဘာဝဟာဘယ်လိုဖြစ်ရမလဲပြေဝဆုံလင်းသောဝမ်းမြောက်ခြင်းဆိုတာဟာလေဘယ်လိုလဲဆိုတဲ့အချက်တွေးကိုကျွန်တော်တို့ဟာကြိုတင်လေ့လာခဲ့ကြရတာပဲဖြစ်တယ်။တနည်းပြောရရင်တော့မိသဟာယဖွဲ့ခြင်းတရားကိုအခြေပြုထားခဲ့တာပဲဖြစ်တယ်လို့ကျွန်တော်ဆိုချင်ပါ रे ။ကဲဒီကနေ့မှာတော့လောကသားကျွန်တော်များအားလုံးတို့အတွက်အလင်းဖြစ်တော်မူသောဘုရားသခင်နဲ့အတူတမန်တော်နဲ့အညီမိသဟာယဖွဲ့နိုင်ဖို့နှုတ်ကပတ်တော်ဟာဘယ်လိုလက်ညှိုးသွားအောင်မယ်ဆိုတာကိုစတင်လေ့လာကြည့်ကြပါစို့။ပြီးခဲ့တဲ့နေ့ကသင်ခန်းစာနောက်ဆုံးပိုင်းကလေးဖြစ်တဲ့ရှင်ယောဟန်ဩဝါဒစာပထမစာဆုံးအခန်းကြီး1အငယ်5ကိုပြန်လည်အစကောက်ရင်းနဲ့အငယ်6နဲ့ပူးတွဲနားဆင်ကြည့်ကြပါစို့ထိုနှုတ်ကပတ်တော်ထံ၌ငါတို့သည်ကြားရ၍သင်တို့အားပြသသောတရားစကားဟူမူကားဘုရားသခင်သည်အလင်းဖြစ်တော်မူ၏ဘုရားသခင်၌မှောက်မှိုက်အလင်းမရှိငါတို့သည်ဘုရားသခင်နှင့်မိဘဟာယဖွဲ့ပြီးဟုဆိုလျက်ပင်မှောက်မှိုက်၌ကျင်လေလျှင်သစ္စာတရားကိုမကျင့်မှုသားကိုသုံးတော်သူဖြစ်ကြ၏တဲ့မိတ်ဆွေအပေါင်းတို့ဘုရားသခင်သည်အလင်းဖြစ်တော်မူ၍မှောက်မိုက်ခြင်းအရှင်းမရှိဆရာဟာတကယ်တော့မိုးသူမြင့်မြတ်အဖဘုရား၏ဂုဏ်တရတစ်ခုပဲအကျွင့်မဲ့ဖန်ရှင်ခြင်းကိုဆိုလိုခြင်းပဲဒါကြောင့်လည်းကျွန်တော်ကုနကအထိခဏခဏသုံးနေတယ်ကျွန်တော်တို့အပြစ်သားတွေနဲ့အဖဘုရားသခင်ဆုံတွေ့ဖို့ဆရာဟာကောင်းကျင်နဲ့မြေလွှာပြတနာလို့ကျွန်တော်ပြောခဲ့ပြီးပါပြီမှန်ပါတယ်အဲ့ဒါကြောင့်မို့လို့လေယောဘဝတ္ထုထဲမှာပြန်ကြည့်မယ်ဆိုရင်အဖဖျားသခင်ရဲ့ကျေးဇူးတော်ကိုယောဘဆိုတဲ့အပြစ်သားလူတစ်ယောက်ဟာတိုက်ရိုက်မမျှော်လင့်ခဲ့ဝန်ရှာဘူးစัจ जा နေအမှုဆောင်ဆိုတာကိုအရင်တောင့်တခဲ့ရတယ်ဆိုတာကိုရှင်းနေအောင်ကျွန်တော်တို့တွေ့ခဲ့ရပါတယ်ဒီအကြောင်းတွေကိုယောဘဝတ္ထုအခန်းကြီး6အတွင်းမှာအဖဖျားသခင်ကိုမျှော်လင့်ရသောယောဘကြီးဟုသောလူတစ်ယောက်ရဲ့ညီးတွားဗန်အားဖြင့်ကျွန်တော်တို့ရှင်းလင်းပြသစွာတွေ့နိုင်ပါတယ်အဲ့ဒီယောဘဝတ္ထုအခန်းကြီး6ရဲ့အငယ်28မှ35အတွင်းမှာအခုလိုတွေ့နိုင်ပါ रे ငါခံရသောဒုက္ခဝေဒနာများသောကြောင့်ကြောက်သောသဘောရှိ၏အပြစ်လွတ်စေဟုငါ၌စီရင်တော်မမူကြောင်းကိုငါသိ၏ငါသည်အပြစ်သင့်ရောက်သည်ဖြစ်၍အဘယ်ကြောင့်အချင်းဤကြိုးစားရမည်နီငါကိုယ်ကိုမိုးပွင့်ရေနှင့်ဆေး၍ငါလက်ကိုရှင်းရှင်းစင်ကြယ်စေတော်လေရှင်တဲသို့တွန့်ချတော်မူ၍ငါအဝတ်ပင်ငါကိုယ်ကိုယွံလိုက်မည်ငါသည်ဘုရားသခင်၏စကားကိုတဦးနှင့်တဦးတရားတွေ့နိုင်မည်အကြောင်းဘုရားသခင်သည်ငါကဲ့သို့လူဖြစ်တော်မူသည်မဟုတ်ငါတို့နှစ်ဦးကိုစီတာပိုင်သောစัจ जा နှင့်အမှုဆောင်မရှိငါကိုဒဏ်ခတ်တော်မမူပါစေနှင့်ပြုတော်မူသောဘေးကြောင့်ငါမကြောက်ပါစေနှင့်တို့ဖြစ်၍ငါသည်မကြောက်ဘဲပြောရသောအခွင့်ကိုရှိလိမ့်မည်ယခုမူကားပြောရသောအခွင့်ကိုမရရှင်းရှင်းပြောရရင်တော့လူသားနဲ့အဖဖျားသခင်ကြားမှာစัจ जा နေအမှုဆောင်လူတယ်ဆိုတာကိုဖော်ပြပေးလိုက်ခြင်းပါပဲမိတ်ဆွေအပေါင်းတို့ဖျားသခင်ဟူသည်အဘယ်အရာနည်းလို့မေးမယ်ဆိုပါတော့အခုရှင်ယောဟန်ဩဝါဒစာကြီးတစ်ခုလုံးဟာဖျားသခင်သည်အလင်းဖြစ်တော်မူ၏ချစ်ချင်းမေတ္တာဖြစ်တော်မူ၏အသက်တရားလည်းဖြစ်တော်မူ၏ဆိုတဲ့အဖြေကိုပေးသွားမှာဖြစ်ပါတယ်အခုလောလောဆယ်အချိန်မှာတော့အဲ့ဒီသတ်မှတ်ချက်၃ချက်ထဲကပထမအချက်ဖြစ်တဲ့အလင်းဖြစ်တော်မူ၏ဆိုတဲ့အချက်ကိုကျွန်တော်တို့စုပ်ကင်လေ့လာလျက်ရှိနေကြပါတယ်။ဒါဆိုရင်အလင်းဆိုတာဟာဘာတုံး။ဒုတေရှိသောဒရတ်သို့မဟုတ်မေတ္တာလား။စွန့်အင်ဖြစ်တဲ့ energy လား။ဒါဟာမေးရမယ့်မေးခွန်းတွေဖြစ်လာပါတယ်။အဲ့ဒီအဖြေကိုပြတ်သားစွာပေးနိုင်တာမပေးနိုင်တာကိုအသာထား။အဲ့ဒီအလင်းရဲ့မငင်းနိုင်ပါသောဂုံတတ္တိတွေကိုတော့ကျွန်တော်တို့ချက်ချင်းနားလည်နိုင်တာတွေရှိနေပါတယ်။ဥပမာအားဖြင့်အမှောင်ကျနေတဲ့အခန်းထဲမှာမီးဖွင့်လိုက်မယ်ဆိုပါတော့ငโกကတီးရှိနေတဲ့အမှောင်ဟာချက်ချင်းလင်းချင်းသွားတာကိုတွေ့မြင်ရပါတယ်ဒါဆိုရင်သူကအမှောင်ဒုကြီးကိုတိုက်ထုတ်ပစ်လိုက်တာလားဆိုတာကိုစဉ်းစားเสียရရှိလာရပါတယ်တခါအဲ့ဒီအလင်းဟာအကြောင်းတစ်ခုခုကြောင့်ပြတ်သွားတယ်ဆိုပါတော့အားပြတ်သွားတယ်ဆိုပါတော့ အမောင်တို့ဟာချက်ချင်းစိုးမိုးလာတာကိုတွေ့ရပြန်တယ်။တနည်းအားဖြင့်ဒါဟာနေ့တနေ့ရဲ့အလင်းရောင်နဲ့သဘာဝညတညရဲ့အမောင်တို့ရဲ့သဘောအဲ့ဒီသဘောတရားမျိုးပဲဖြစ်နေတယ်ဆိုတာကိုကျွန်တော်တို့တွေ့ရပါတယ်။တနည်းအားဖြင့်အလင်းဆိုတာဘာလဲလို့ပြတ်သားစွာအဖြေမပေးတတ်သည့်တိုင်အောင်အလင်းနဲ့အမောင်တို့ဟာဒွန်တွဲနေစမြေဖြစ်တယ်ဆိုတဲ့သဘာဝနိယာမတစ်ခုကိုကျွန်တော်တို့တွေ့လာရပါတယ်။ဟောအခုကြမ်းမှာကျတော့အဲ့ဒီလိုမဟုတ်တော့ဘူး။အဖဖျားသခင်သည်အလင်းဖြစ်တော်မူ၏။သူ၌မှောက်မိုက်ခြင်းအရှင်မရှိတဲ့။တမျိုးကြီးဖြစ်နေပြီမဟုတ်ဘူးလား။ကျွန်တော်ရဲ့လောကနိယာမနဲ့ဆန့်ကျင်နေပြီ။ကျွန်တော်သိနေတဲ့အလင်းမျိုးတဲ့ထူးခြားတဲ့အလင်းဖြစ်နေပြီဆိုတာကိုကျွန်တော်နားလည်လာရပြီ။မှန်ပါတယ်။နားလည်ဖို့ထင်တယ်လို့လွယ်လိမ့်မယ်တော့မဟုတ်ဘူး။ဒါပေမဲ့ဟေရှာယအနာဂတ်ကျမ်းအခန်းကြီး55အငယ်8နဲ့9တို့ကိုပြန်ပြီးတော့ဖတ်မယ်ဆိုရင်အတိုင်းတဲ့အလွန်မြင့်မားလွန်းလှတဲ့အဖဖျားသခင်ရဲ့ကောင်းကင်နိုင်ငံတော်အဆင့်နဲ့ကျွန်တော်အပြစ်မှောင်မိုက်ကဘာရဲ့ကြွားချမှုကိုအခုလိုကျွန်တော်တွေ့လာရနိုင်ပါ रे ။ထာဝရဖျားမိန့်တော်မူသီကငါဤအကြံအစီသည်တင်တို့ဤအကြံအစီနှင့်မတူငါဤအကျင့်သည်လည်းတင်တို့ဤအကျင့်နှင့်မတူမိုးကောင်းကင်သည်မြေကြီးတဲ့သာ၍မြင့်တဲ့သို့ငါဤအကျင့်သည်တင်တို့ဤအကျင့်တဲ့၎င်းငါဤအကြံအစီသည်တင်တို့ဤအကြံအစီတဲ့၎င်းသာ၍မြင့်၏တဲ့မရှင်းဘူးလားမှန်ပါတယ်အကြီးအကျယ်ကြွားချလွန်းလှပါတယ်ဘယ်လိုပဲဖြစ်ဖြစ်ကျွန်တော်တို့သိထားတဲ့ဏိယာမတွေတဲကအလင်းတို့အကြောင်းကိုစဉ်းစားရင်းနဲ့ပဲဘုရားသခင်ဆိုလိုသောအလင်းဤဂုံတတိအချို့ကိုပြန်လဲပြီးတော့ဆင်ခြင်နှလုံးသွင်းကြည့်စေခြင်းပါတယ်အဲ့ဒီလိုအနိစ္စဆုံးစဉ်းစားတော့မှလေသင့်လျော်တဲ့အဖြေတွေကိုကျွန်တော်ရရှိနိုင်ကြမှာပါဘုရားသခင်သည်အလင်းဖြစ်တော်မူတယ်ဆရာဟာသူ့ရဲ့ဘုံတကုအာနုဘောတော်သူဤထွန်းတောက်ခြင်းသူဤကျက်တည်းသူအံ့ဩပွေသောအမှုတော်များတို့ကိုသူပြသနေသည်လို့ကျွန်တော်တဦးချင်းအနေနဲ့ခံယူလိုက်ပါ रे မှန်ပါ रे ကျွန်တော်ရဲ့တငယ်ချင်းတက်မတော်အရာရှိတယောက်ဟာသူတာဝန်ကျရာရက်ကနေပြီးကျွန်တော်စီကိုစာရေးခဲ့ပါ रे တချို့ညတွေမှာတညလုံးတာဝန်အရာမအိပ်ရဘူးဒါပေမဲ့မနေ့စောစောအရှိတ်ဖက်တောင်တန်းကြီးတွေစီကနေထွက်လာတာကိုကြည့်ပြီးတော့အဖဖျားသခင်ဟာနေသစ်တည့်ရက်ကိုထပ်မံဖန်ဆင်းပေးပြန်ပြီကျေးဇူးတော်ကိုတခါတွေ့ရပြန်ပြီဆိုတဲ့အတွေ့နဲ့သူဟာအမောပြေသွားမိတယ်။အာယူမိတယ်။ကျေးဇူးတော်ကိုချီးမွမ်းမိပါတယ်တဲ့။အဲ့ဒါဟာတကယ်တော့16ခုမြောက်သောဇာလံကဖော်ပြတဲ့အလင်းဤဂုံတတိအဖြစ်ထိတွေ့ရသောကျေးဇူးတော်လို့ကျွန်တော်အနေနဲ့ခံယူမိပါတယ်။မိုးကောင်းကင်သည်ဘုရားသခင်၏ဘုံအစရိတော်ကိုကြားပြော၍မိုးမျက်နှာကျက်သည်လက်တော်နှင့်လှုပ်သောအရာများကိုပြသ၏။တနေ့ကိုတနေ့မွတ်ဆို၍တညကိုတညသွန်သင်၏။နှုတ်မွေချင်းစကားပြောခြင်းမရှိသူတို့နှုတ်ထွက်သံကိုမကြားရတော့လေသူတို့ဤအသံသည်မြေတပြင်လုံး၌နှံ့ပြား၍သူတို့ဤစကားသည်မြေကြီးစွန်းတိုင်အောင်ရောက်လေ၏တဲ့ဟုတ်ပါတယ် self revealing လို့ခေါ်တဲ့ကိုကိုကိုဖော်ပြနိုင်စွန်းရှိသလိုကျွန်တော်မမြင်သာတဲ့အရာတွေကိုကျွန်တော်မြင်အောင်လို့လေဒီအလင်းဟာလှုပ်ပေးပါတယ်တနည်းအားဖြင့်သူ့ကိုကိုကမြင်ရသလိုကိုကိုကိုလေကိုပြန်ပြီးမြင်ရတယ်ဆိုတဲ့အချက်ပါပဲအဲ့ဒီလိုအမှောင်တော်ထဲမှာမမြင်ရတာတွေအလင်းရောင်အောက်ကျမှပဲမြင်ရတာတွေကြောင့်လေဖုံးကွယ်မှုတို့ဟိရိဩတ္တပတရားတို့ဟန်ဆောင်မှုတရားတို့ဆိုတာတွေဟာဖြစ်တည်လာရတယ်ဒါကိုဘယ်သူမှမမြင်နိုင်ပါဘူးဘုရားသခင်ဆိုတဲ့အလင်းတရားကတော့ပြောမနေနဲ့ဒေါက်တာရှီဖာဆိုတဲ့ဓမ္မပညာရှင်ကြီးကဘယ်လိုဆိုလိုက်တယ်လဲဆိုရင်ကျွန်တော်လူတွေနေအောင်အောက်မှာကျူးလွန်နေတဲ့အပြစ်မှန်သမျှဟာကောင်းကျင်ဘုံမှာဖုံးမရဖိမရအောင်ပေါ်လွင်နေပါတယ်တဲ့ဟုတ်ပါတယ်အဖဖျားသခင်ရဲ့အလင်းတရားဟာအနန္တတကိုးနဲ့သက်ဆိုင်တဲ့အလင်းတရားပဲဖြစ်ပါတယ်ဒီနေရာမှာ139ခုမြောက်သောဇာလံကိုပဲကျွန်တော်အနေနဲ့အနည်းငယ်ပြန်လည်ကိုးကားပြရစီအောင်နန်းနဲ့အတောင်တို့ကိုယူ၍သမုတ်တရားဇွန်း၌နေလျင်ထိုအရ၌ပင်ကိုတော်ဤလက်သည်အကျွန်ုပ်ကိုပို့ဆောင်လျက်လက်ရလက်တော်သည်ကင်လျက်ရှိပါလိမ့်မည်အကယ်၍မှောင်မိုက်သည်ငါကိုဖုံးလွှမ်းမည်ဟုတဖန်ဆိုလျင်ညသည်လေအကျွန်ုပ်ပတ်ဝန်းကျင်၌အလင်းဖြစ်ပါလိမ့်မည်အကယ်စင်စစ်မှောင်မိုက်သည်ရှေ့တော်၌အဘဲအရာကိုမျှမဖုံးနိုင်ပါညသည်နေကဲ့သို့လင်ပါ၏မှောင်မိုက်သဘောနှင့်အလင်းသဘောသည်တူပါ၏တဲ့မှောင်မိုက်ခြင်းအရှင်းမရှိတဲ့အတွေ့အဖဖျားသခင်ဤတန်ရှင်းခြင်းအညစ်အကြေးမရှိခြင်းတို့ဟာအကျွင့်မဲ့ဖြစ်တယ်ယာနှုံးပြည့်လို့ဆိုရမယ်လောကကြီးသဘာဝအလင်း၌ပင်လျင်တန်ရှင်းတောက်ပြောင်စေမှုပိုးမွားများသေးကြည်နိုင်စေမှုအနံ့အသက်များကောင်းအောင်ပြုပြင်ပေးနိုင်စွန်းရှိမှုဆိုရာတွေ့ကိုကျွန်တော်သတိပြုကြရပါလိမ့်မယ်မှန်ပါတယ်မိတ်ဆွေအပေါင်းတို့အဖဖျားသခင်အလင်းတရားဆိုရာဟာ ဖော်ပြပါလူလောကသဘာဝအလင်းတဲ့အတိုင်းမဆနိုင်အောင်ကြီးမားလွန်းလာပါလေအတုမရှိသောအလင်းဖြစ်ပါလေအတုမရှိသောအဆိုပါအလင်းသည်ကြီးမားလှသောအင်အားပါဝင်လျက်ရှိပါသဖြင့်တိုင်းဆမဲ့သာလောကဤအလင်းတရားအသည့်အသည့်သောလူပေါင်းလောကအတွေ့အလွန်အရေးကြီးသောလူအချက်ကြီးဖြစ်တယ်ဆိုတာကိုကျွန်တော်မှတ်သားခံယူလိုက်ကြပါစို့နောက်ထပ်မှတ်သားဖို့လိုနေတာကတော့ထိုအလင်းတရားသည်လမ်းပြသောတရားဖြစ်ပြီးထိုလမ်းကိုလျှောက်သွားဖို့ရန်ခွန်အားသတ္တိကိုလည်းထက်မှန်ဖြစ်ပွားစေသည်ဆိုတဲ့သစ္စာတရားပဲဖြစ်နေပြန်ပါလေမိတ်ဆွေအပေါင်းတို့အဖဖျားသခင်ဟာအလင်းဖြစ်တယ်မှောင်မိုက်ခြင်းအရှင်းမရှိဘူးဆိုရင်နိယာမဆိုတဲ့နိယာမအဖြစ်စဉ်းစားစာမစားစာမှောင်မိုက်ခြင်းအရှင်းရှိနေတာဟာဘာဖြစ်နိုင်ပါသလဲသူချစ်လို့သူကိုယ်တော်တိုင်ဖန်ဆင်းထားတဲ့စัจ java လအနန္တနဲ့လူလောကသားလျင်မှောင်မိုက်ခြင်းအရှင်းရှိနေရလိမ့်မယ်ဆိုပြီးတော့ကျွန်တော်အဖြေပေးရတော့မှာအဖြေချဖြစ်ပါလေအထက်ပါအတိုင်းအလင်းဖြစ်တော်မူသောအဖဖရာသခင်ဤအမှောင်ဟု၍စိုးစင်းမြမရှိသောအလင်းတရားမှရှိတဲ့ဂုံကျေးဇူးတော်တို့ကိုသိပြီးပြီဆိုရင်ကျွန်တော်အပြစ်ရှိလူသားများကိုစွန့်မုန်းနေတဲ့မှောင်မိုက်ခြင်းဤဆိုးကျိုးတို့ကိုလည်းကျွန်တော်ပြန်လည်စဉ်းစားကြဖို့လိုလာပြန်ပါလေပါတွေဖြစ်ရမှာတုံးအဲ့ဒီအကျိုးကျေးဇူးတို့ကိုဆန့်ကျင်ပဲပြုလုပ်ပေါင်းစုစင်စားအဖြေများပေါ်လာလိမ့်မယ်တူတူတုတ်တုတ်ကလေးပဲကျွန်တော်အနေနဲ့တင်ပြပါရစေအပြစ်မှောင်မိုက်ခြင်းသည်အလင်းဤဆန့်ကျင်ပဲအလင်းတရားကိုအစိုးပါအပြစ်အမှောင်မိုက်သည်ဆန့်ကျင်ပဲဖြစ်ုံမျှမကရန်လိုသောသဘောရှိ၏တို့ဖြစ်၍ဘုရားသခင်၏အလင်းတရားနှင့်တန့်ရှင်းခြင်းသည်ဤလောကဤမိစ္ဆာမှောင်မိုက်တရားကိုထိတ်တိုက်ရင်ဆိုင်တိုက်ခိုက်လျက်ရှိသည်ဆိုတဲ့အဖြေကိုမလွဲမသွေကျွန်တော်ပေးရတော့မှာပဲဖြစ်ပါလေမိတ်ဆွေအပေါင်းတို့အဲ့ဒီလိုအလင်းဖြစ်တော်မူသောကယ်တင်ရှင်ဆိုတာကိုကျွန်တော်အနေနဲ့တွေ့ရပြီးတဲ့နောက်မှာတော့တမန်တော်ကြီးရှင်ယောဟန်ဟာဘုရားသခင်ကိုမိသာယပြုနိုင်ဖို့ရန်အတွက်လူသားအပေါင်းတို့ဟာအဖဘုရားသခင်ကိုကိုနဲ့တန်းတူညီတူအဆင့်နှိမ့်ပြီးတော့မိသာယဖွဲ့ဖို့ကြိုးစားကြတယ်ဆိုတဲ့အကြောင်းကိုသူရဲ့ဩဝါဒစာမှာရှင်းလင်းပြတ်သားစွာဖော်ပြပေးလိုက်ပါ रे ဟုတ်ပါ रे အငယ်6မှာတွေ့ရသောအဖြေပါငါတို့သည်ဖျားသခင်နှင့်မိဘဟာယဖွဲ့ပြီးဟုဆိုလျက်ပင်ပေါင်မိုက်၌ကျင်လေလျင်သစ္စာတရားကိုမကျင့်မှုသာကိုသုံးသောသူဖြစ်ကြ၏တဲ့ရှင်းပါ रे နော်အဖဖျားသခင်ကိုမိဘဟာယဖွဲ့ဖို့ဆရာဟာကောင်းကျင်နဲ့မြေလွှာစုံစည်းရသည့်ပမာအဆင့်ဖြစ်တယ်အဲ့ဒီခါမှာကောင်းကင်လောက်မြင့်တဲ့အနန္တတကုရှင်ဘုရားသခင်ကိုမြေကြီးနားမှာကပ်နေတဲ့ကျွန်တော်တို့လူသားမြေကြီးစော်နံပြီးတော့ခြင်ဆုပ်ဆုပ်ညှီတီတီကြီးဖြစ်နေတဲ့လူသားဟာမှောင်မိုက်ထဲမှာကျင်လေရင်းနဲ့မိသဟာယဖွဲ့ကြတယ်တဲ့လုံးဝမဖြစ်နိုင်ဘူးမိသဟာယဖွဲ့စည်းလို့လည်းမရနိုင်တလုံးတဝတည်းလည်းမဖြစ်နိုင်ဖြစ်တယ်ဖြစ်တယ်လို့လည်းသွားမပြောနဲ့အဲ့ဒါဟာသစ္စာပေါက်လူလိမ်တဲ့မိတ်ဆွေအပေါင်းတို့တမန်တော်ကြီးရှင်ယောဟန်ကိုများနော်တချို့ကလူပြော့ကလေးတဲ့တချို့ကများဆိုရင်မိန်ကလေးတောင်ဆန်တလူလူပါလူအရန်ပြောကြတယ်တစိတ်ရှိရင်ပေါက်တာကလေးရိုက်လိုက်ရေမွေးကလေးဆွတ်လိုက်ဆိုတဲ့ပြော့တော့တော့တမန်တော်ဆိုပြီးတော့ထင်ကြီးပြကြတယ်ဘယ်လိုဘယ်လိုအဲ့ဒီလိုစပြီးတော့ဒီထင်ကြီးတွေဖြစ်လာတယ်တော့ကျွန်တော်လည်းမပြောတတ်ဘူးဒါပေမဲ့ကျွန်တော်အထင်ပြောရရင်တော့အလေခစ်ကစာရေးဆရာတချို့ ਨੇ ပကြီးဆရာတချို့ကြောင့်လို့ထင်ပါတယ်ကတိကသရှင်ယောဟန်ကိုမိန်ကလေးသဘင်ကောက်တာမျိုးလိုကောက်ချိတ်ချိတ်ကလေးနဲ့လူပုံပကြီးဆွဲပြီးတော့အမှုပညာအမွေထားရခဲ့ကြတယ်။မိန်ကလေးလိုပြော့တော့တော့သဘောလေးဖြစ်အောင်လို့လဲစာရေးဆရာတချို့ကရေးခဲ့ကြတယ်။ချစ်ချင်းမေတ္တာသရင်ကိုဆောင်ကျင်းသောတမန်တော်ဆိုတဲ့ဓမ္မသမိုင်းကခံယူချက်ပေါ်မှာမူတည်ပြီးတော့အဲ့ဒီလိုပြောကြပကြီးဆွဲကြတာပဲလို့ကျွန်တော်ကတော့တွက်ဆမိပါတယ်။အမှန်ကတော့ကယ်တင်ရှင်သခင်ခရစ်တော်ကိုတော်တိုင်ကသူ့ကိုချစ်မေတ္တာတမန်တော်လို့ဘယ်နေရာမှမမခေါ်ခဲ့ပါဘူး။သူ့ကိုခေါ်ခဲ့တာဟာမိုးကြီးဤသားတဲ့ဟုတ်ပါတယ်သူကိုချစ်မြတ်တာတမန်တော်လို့ကယ်တင်ရှင်မသုံးဆွဲခဲ့ပါဘူးမိုးကြီးဤသားလို့သာသုံးဆွဲခဲ့ပါတယ်အကယ်၍သာအဲ့ဒီလိုသူ့ကိုပြော့တော့လေးမဖြစ်ဖြစ်အောင်တရုတ်ဖော်ခဲ့တဲ့ပကြီးသမားတို့စာပေသမားတို့ရှင်ယောဟန်ကိုခံမှန်းကြည့်အတွေ့မျိုးနဲ့ပြော့၆၆ဖြစ်အောင်ရှောက်ပြီးတော့ဝေဖန်ခဲ့တဲ့ဓမ္မသူတည်သည်တို့အဲ့ဒီလူတွေကောင်းကင်ဘုံမှများရှင်ယောဟန်နဲ့တွေ့ဆုံမယ်ဆိုရင်တော့မိုးကြီးဤသားဖြစ်သောရှင်ယောဟန်ရဲ့ဗလကြီးနဲ့တွေ့ပြီးတော့ပါဇက်အဟောင်းသားဖြစ်ကုန်ကြရလိမ့်မယ်လို့ကျွန်တော်တွေးမိပါတယ်။ဟုတ်ပါတယ်။သူဟာရေလုတ်သားတူပါ။ဘဝကိုပြင်းထန်စွာရုန်းကန်သူ။အမှုတော်ကိုခိုင်မာစွာဆောင်ခဲ့သူ။လူပြော့ပုံစံမျိုးဘယ်လိုမှကျွန်တော်ရင်ထဲမှာတော့တွေးလို့မရနိုင်ပါဘူး။အခုဆိုရင်ကြည် ကျွန်တော်သင်သိရသောသမာကျမ်းအဖွဲ့ကသာပီယဝါစာလို့ခေါ်တဲ့နုနုနေနေချစ်စပွဲသောစကားကလေးတွေနဲ့မိတ်ဆွေတွေကိုပြောနေတာရှင်ယောဟန်အဲ့ဒီတိုင်မပြောဘူးနော်ဒဲရိုးကြီးပဲဆိုချပြလိုက်တယ်သစ္စာတရားကိုမကျင့်မှုသာကိုသုံးတော်သူတဲ့အဲ့ဒါဟာဗမာစကားမှာသာသိမ့်မဆန်းတာအင်္ဂလိပ်မှာအလွန်ကျန်းတယ်ဆန်းလဲဆန်းတယ် liar တဲ့လူလိန်လူကောက်လူညစ်ပတ်ဆိုပြီးတော့စောစောကားကားအာမနာပါမနာပြောလိုက်တဲ့စကားမျိုးဒါကိုသူတမင်သုံးလိုက်ခြင်းသာဖြစ်ပါလေမှန်ပါလေကျွန်တော်သိသည်ပြီအဲ့ဒီ liar ဆိုပြီးတော့ပြောမိပြီးပြီဆိုရင်လေအင်္ဂလိပ်တွေရဲ့စကားဝိုင်းမှာရှူရှဲရှူရဲထဖြစ်ပြီးတော့အ ਨੇ စုံလက်သီးထိုးပွဲတော့ထဖြစ်တာကြီးပဲဒါဟာအတော်ကြီးကိုပြင်းပြင်းထန်ထန်ကြမ်းကြမ်းတန်းတန်းရှုံချပစ်တင်လိုက်ခြင်းပဲဖြစ်ပါလေမိတ်ဆွေအပေါင်းတို့ရှင်ယောဟန်ဟာကိုကိုကိုနာမည်မဖော်ဘဲနဲ့ယေရှုချစ်တော်မူသောတပည့်တော်သခင်ခရစ်တော်ဤယင်တော်မှာမှီလျောင်းခဲ့ပါသောတပည့်တော်ဆိုပြီးတော့သူကိုယ်ကိုယ်သူဖော်ပြခဲ့တာကိုရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး20မှာကျွန်တော်တို့အမှန်ပဲတွေ့ရပါတယ်ဒီအချက်အပြင်သူဟာကျွန်တော်ပြောခဲ့တဲ့အတိုင်းပဲယေရှုခရစ်တော်တဲ့အသက်အနည်းဆုံး10နှစ်ငယ်တဲ့ခြားတိတ်ကလေးဖြစ်ခဲ့လိမ့်မယ်အငယ်ဆုံးတပည့်တော်ကလေးအဖြစ်ခရစ်တော်ဟာသူ့ကိုအထူးချစ်ခင်ခဲ့လိမ့်မယ်တစ်ချိန်တည်းမှာပေတရုလူပဲချစ်ခနဲ့ရှိတိုင်းမထင်ရင်မထင်လို့ပိတ်ပဲပြောတတ်တဲ့လူပြောစရာရှိရင်မညံ့မတာဆိုတဲ့လူမျိုးအဲ့ဒီလိုဇယိုက်ကျန်းတာကိုလေအခုဩဝါဒစာအရအနည်းငယ်မှန်းဆလို့ရလာပြီဒါကြောင့်လေကေတင်ရှင်ဟာတပည့်တော်တွေတဲမှာတော့သူတို့ညီအကိုဖြစ်တဲ့ယောဟန်ယာကုပ်ရဲ့အသက်ကြီးတဲ့လောက်အချိန်မစီးဆိုသလိုဖြစ်ခဲ့သူရှင်ပေတရုတို့ရဲ့ကိုပို့ပြီးတော့အနားမှာခေါ်ထားခဲ့လေသလားကြက်ကြက်မမပြုစုစောင့်ရှောက်ဆုံးမခဲ့ရလေသလားလို့လေကျွန်တော်တွေးမိပါတယ်အဲ့ဒီရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး20အငယ်20ကနေ23ကိုကြည့်ရင်အဲ့ဒီကျမ်းထဲမှာခရစ်တော်သေခြင်းကနေရှင်ပြန်ထမြောက်ပြီးတဲ့အချိန်မင်းငါသိုးတို့ကိုကြွေးပါစောင့်ထိန်ပါဆိုပြီးတော့တာဝန်ပေးရင်မင်းသေရမယ့်အကြောင်းကိုပါငါဗျာဒိတ်ပေးမဟိဆိုပြီးတော့သူသေရမယ့်သေခြင်းအကြောင်းကိုပါဗျာဒိတ်ခံခဲ့ရတဲ့ရှင်ပေတရုရှင်ယောဟန်ကြတော့ကအရှင်တာဝန်မပေးတော့ဘူးလားသူကြတော့ကအသေးမခံရတော့ဘူးလားဆိုပြီးတော့မိခဲ့တယ်အဲ့ဒီချင်းသခင်ယေရှုကနေပြီးတော့သူ့ကိုမသေးစေယုံမကနောက်ဆုံးသောကပ်ကာလအထိငါကအသက်ရှင်ဆိုရင်ကောမင်းတို့ရဲ့အလုလားဒါတွေကိုမင်းတို့ဘာမှထည့်မစင်စားနေကြနဲ့ငါအမှုတော်ကိုသာမင်းတို့ဆောင်ကြဆိုတဲ့သဘောမျိုးပြန်ပြီးအပြေပေးခဲ့တာတွေကိုကျွန်တော်တို့တွေ့ရပါတယ်ဟုတ်ပါတယ်ရှင်ယောဟန်ခရစ်ဝင်ရဲ့ဤကုန်းပိုင်းတွေမှာအခုလိုကျွန်တော်တို့တွေ့နိုင်ခြင်းပါယေရှုချစ်တော်မူ၍အထက်ကညစာစားသောအခါယင်တော်ကိုမှီ၍လျောင်းလေသခင်ကိုတော်ကိုအနှံသောသူကအဘယ်သူနည်းဟုမေးသောတပည့်တော်သည်လေနောက်တော်သူလိုက်သည်ကိုပေတရုသည်လှဲ့၍မြင်လျင်သခင်ဤသူ၌အဘယ်သို့ဖြစ်ပါလိမ့်မည်နည်းဟုမေးလျှောက်တော်ယေရှုကငါကြွလာသည့်ကာလတိုင်းအောင်ထိုသူကိုနေစေခြင်းဟငါအလိုရှိလျင်သင်သည်အဘယ်သို့ဆိုင်သနည်းသင်မူကားငါနောက်သို့လိုက်လောဟုမိန့်တော်မူ၏ထိုစကားတော်ကိုထောက်လျင်ညီအကိုတို့ကထိုတပည့်တော်သည်မသေးရဟုအနှံ့အပြားပြောဆိုကြ၏သို့တော်လေထိုသူသည်မသေးရဟုယေရှုမိန့်တော်သည်မဟုတ်ငါကြွလာသည်ကာလတိုင်းအောင်ထိုသူကိုနေစေခြင်းဟငါအလိုရှိလျင်သင်သည်အဘယ်သို့ဆိုင်သနည်းဟုမိန့်တော်မူခြင်းဖြစ်သည်တဲ့ကဲခရစ်ဝင်ကျမ်းကဖော်ပြချက်တွင်လည်းကိုက်ညီမှုမိတ်ဆွေတို့မအံ့ဩမိကြဘူးလားတမန်တော်ကြီးရှင်ယောဟန်ဟာအသက်အနည်းဆုံး85နှစ်မှက90တောင်ကျော်လောက်ပြီလို့ကျွန်တော်တို့တွေ့တယ်AD 100ပြည့်လောက်မှာဒီဩဝါဒစာကိုရေးနေတာမဟုတ်ဘူးလားခရစ်တော်ကိုယ်တော်တိုင်ဟာလွန်ခဲ့တဲ့နှစ်ပေါင်း60ကျော်80လောက်ကတည်းကကောင်းကျင်ဘုံကိုပြန်လည်တက်ကြွသွားခဲ့ပြီးပြီမဟုတ်ဘူးလားသူကတော့ခရစ်တော်ရဲ့အလိုတော်ကိုဆောင်ရစေနှုတ်ကပတ်တော်ဏိဂုံးစာဆောင်များတို့ကိုပြုစုနေရစေကဲကျမ်းတွေမှာယောထွေကုံမှာဆိုလို့ရှင်ယောဟန်ဩဝါဒစာပထမစာဆောင်ကိုပဲဆက်ပြရစီပြာသခင်ကိုမိသဟာယဖွဲ့ပါတယ်ဆိုပြီးတော့မှောက်မိုက်၌ကျင်လည်နေမယ်ဆိုရင်သစ္စာပေါက်လူလိန်လူကောက်ဆိုတဲ့ခက်ကြမ်းကြမ်းအဖုံအနှုံကိုရှင်ယောဟန်ပြောခဲ့ပြီးပြီ။တနည်းပြောရရင်တော့ကောင်းကင်ဘုံရှင်အဖဖျားသခင်ကိုအပြစ်လောကသားကျွန်တော်များလူသားတို့ဟာကိုယ်အဆင့်အထိနှိမ့်ပြီးတော့ဆက်ဆံလို့မရနိုင်ဘူးဆိုတာကိုသိစေခဲ့ပြီ။နောက်ထပ်အဲ့ဒီလိုပဲအဖဖျားသခင်နဲ့မိသဟာယဖွဲ့ဖို့ဆိုပြီးတော့လူသားတို့ကြံစီစူးစားဘုံကတော့အထက်ကနီးနဲ့ပြောင်းပြန်အဖဖျားသခင်အဆင့်အထိကိုဖာသာကိုမြင့်တင်ပြီးတော့မိသဟာယဖွဲ့ခြင်းပဲဖြစ်တယ်ဆိုတာကိုတွေ့ရပါတော့မယ်။ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး1အငယ်9နဲ့10ဖျားသခင်သည်အလင်း၌ရှိတော်မူသကဲ့သို့ငါတို့သည်အလင်း၌ကျင်လည်လျင်အချင်းချင်းမိသဟာယဖွဲ့ခြင်းရှိကြသည်ဖြစ်၍ဖျားသခင်ဤသားတော်ယေရှုခရစ်အသွေးတော်သည်ငါတို့အပြစ်ရှိသမျှကိုဆေးကြောတော်မူ၏။က ကိုယ်အပြစ်မရှိဟုငါတို့သည်ဆိုရင်ကိုလှဲ့ပြားကြ၏ငါတို့၌သစ္စာတရားမရှိတဲ့ဒီအဖဖျားသခင်နှင့်မိသဟာယဖွဲ့မည်ဆိုပြီးတော့မိုးမြင့်ကောင်းကင်အရက်ကသန့်ရှင်းတော်မူသောအနန္တတကုရှင်ဖျားသခင်ကိုအပြစ်ကလေးများကျူးလွန်ရင်းနဲ့ကိုးကွယ်ကြတယ်တနည်းအားဖြင့်ကောင်းကင်ကိုမြေကြီးမရောက်ရောက်အောင်ဆွဲချပြီးတော့အဖဖျားသခင်နဲ့မိသဟာယပြုကျင်တဲ့လူသားနေ့အလင်းတရားဖြစ်တော်မူလို့သူ့ကိုကိုးကွယ်ရင်ကို့အပြစ်ကိုမြင်ရမယ်အဲ့ဒီအပြစ်တွေကိုလေခရစ်တော်ဤအသွေးတော်နဲ့ဖန်ရှင်းစင်ကြယ်အောင်လုပ်ပေးကြရမယ်ဆိုတဲ့သမာတရားကိုတော့မခံယူဘဲနဲ့ငါတို့မှာအပြစ်လုံးဝမရှိဘူးဟေဖျားသခင်နဲ့အတူတူပဲဆိုတဲ့အတွေးမျိုးနဲ့ကိုးကွယ်ကျင်ပြန်တယ်တနည်းအားဖြင့်မြေကြီးကိုကောင်းကင်သို့မရောက်ရောက်အောင်အတင်းဆွဲတင်တဲ့ဤပဲလို့ဆိုပြရစီအဲ့ဒီလိုအဲ့ဒီလိုဘလို့မှကြက်မပြေနိုင်တဲ့လူသားတို့ရဲ့မနောတက်ခံတွေးဟာတခုမှအဖဖျားသခင်အိမ်တော်၌ဖျားသခင်နဲ့မိသဟာယဖွဲ့ခွင့်ကိုရရှိစေမှာမဟုတ်အကျိုးမရှိ၍တဲတဲ့ရေသွန်ပမာသာဖြစ်ရတဲ့အကြောင်းတွေးကိုတင်ပြရင်းနဲ့ဒီကနေ့သင်ခန်းစာကိုရန်နာလိုက်ပြရစီ
ဒေါက်တာထွန်းမြတ်ရေးစီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းစီစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာဖျားရှင်ရဲ့နှုတ်ကပတ်တော်များခရိယံတမချမ်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီး7အခန်းငယ်9နဲ့10တို့ကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရဲ့